to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မေလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်။
ကျမကတော့ဆုမြတ်မော်မှာတရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်ကုန်ပစ္စည်းဒေါ်လာ60ဘီလီယံကိုတရုတ်ကသွင်းကုန်ခွန်တိုးလိုက်ပါတယ်။မတည်မှုနဲ့ဆွဆွဲခံထားရတဲ့ WikiLeaks website တီထောင်သူ Julian Assange အမှုကိုပြန်လည်ဆစ်ဆင်းမယ်လို့ Sweden အစိုးရရှိနေတွေကဒီကနေ့ကြေညာလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုရဲ့ရခိုင်ခီးစဉ်တွင်မှာတော့ရခိုင်ပြည်နယ်အစိုးရနဲ့တွေ့ခွင့်ရပေမဲ့စစ်ပြေးဒုက္ခသည်တွေနဲ့တွေ့ခွင့်မရခဲ့ဘူးလို့ပြောဆိုလိုက်ပါတယ်
One of her main objectives was, in fact, to meet with people who were displaced by the recent clashes with
UN OCHA ye myama bi tha ni ko sa le pyo twa da ba di tadin naw pai ma apye song na sin ya ba me naw yakai bi ne ne chin bi ne de ma di kane yakai tat ne myama tat ne apyin than tai pwae phit par de a di tadin ne atu mandale le sait ma do di le yin ko u site a ne tha ne sin tat aw chosa nai ngae de le yin mu u myet mo aw ne voa myama bai sat twae me myan chat now တရုတ်ကုန်ပစ္စည်းတွေကိုအမေရိကန်သတ်မှတ်တဲ့အခွန်ကိစ္စအကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်နေနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရဲမင်းထွန်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံကိုတင်သွင်းတဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်တရုတ်အစိုးရကသွင်းကုန်ခွန်တိုးမြှင့်လိုက်ပါတယ်ဂျွန်လာတရနေ့ကစပြီးတော့အမေရိကန်ကုန်ပစ္စည်းအမျိုးပေါင်း 9,000 ကျော်အနေနဲ့9ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိသွင်းကုန်ခွန်အသစ်ပေးဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့အကောက်ခွန်ဆိုင်ရာကော်မရှင်ကဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်တိုးလိုက်တဲ့အတွက်တရုတ်ဘက်ကတံပြန်ဆောင်ရွက်မှုတွေလုံးမဖြစ်မယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရအကန့်ရှောင်းကလည်းဒီကနေ့အစောပိုင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ဖိအားအတိုင်းဘယ်တော့မှလိုက်နာမှာမဟုတ်ဘဲတရုတ်ရဲ့အကျိုးစီးပွားတွေနဲ့ခွင့်အရေးတွေကိုကာကွယ်သွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ကာကွယ်နိုင်စွမ်းလည်းရှိတယ်လို့သူကပြောပါတယ်တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တိုးလိုက်တဲ့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာဈေးတွေထိုးကျနေပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်ဘက်ကလက်တော့ပြန်ဆောင်ရွက်ရင်အခြေအနေပိုပြီးဆိုးလိမ့်မယ်လို့ Twitter ပေါ်မှာဒီနေ့မနေ့ကရေးသားခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အတွက်နှစ်ဖက်လုံးထိခိုက်လိမ့်မယ်လို့အင်ဂျီရောရဲ့စီးပွားရေးဆိုင်ရာအကြီးအကဲအကြံပေး Larry Kudrow ကပြောပါတယ်။တရုတ်ဘက်ကထိခိုက်တယ်လို့အမေရိကန်စားသုံးသူတွေအထူးသဖြင့်တရုတ်ကိုထွက်ကုန်တင်ပို့နေတဲ့အမေရိကန်လက်သမားတွေအထိခိုက်ဆုံးဖြစ်နိုင်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းကမ်းမှာစီးပွားရေးအကြံပေး Kudrow ကပြောသွားတာဖြစ်ပါတယ်။ဒေါ်လာ200ဘီလီယံကျော်ဘိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိမေလ10ရက်နေ့ကတိုးမြင့်ကောက်ခံခဲ့တာပါနောက်ထပ်ဒေါ်လာ300ဘီလီယံဘိုးတရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်လို့လည်းချိန်ချောက်နေပါတယ
် Saudi Arabia နိုင်ငံပိုင်ရေနဲ့တင်သမုန်း20အဖြတ်မောက်လုပ်ရတဲ့နှောက်ယှက်တက်ကခံရလို့ဒေါ်တော်ဆွဆွရွားပျက်စီးသွားတယ်လို့ Saudi Arabia နိုင်ငံကပြောပါတယ်တမောရီဘဲအတိုင်းဒါတိပျက်စီးသွားတယ်ဆိုတာကိုမပြောပေမဲ့ Arab Sorobian နိုင်ငံ UAE ရဲ့ကမ်းလွန်ပင်လယ်ပြင်မှာတိုက်ခိုက်ခံရတာလို့ဆိုပါရယ်တမောတစင်းက American နိုင်ငံကိုပို့မဲ့ရင်နံတွေကိုတည်ယူဖို့ Sorry စကန်တစ်ခုကိုအသွားမှာအခုလိုတိုက်ခိုက်ခံရတာလို့ပြောပါရယ်ဒီနေ့လာနေအစောပိုင်းမှာ UAE ကမ်းလွန်ကအပြောင်းအလဲလုပ်ရက်တွေကိုသတိထားဖို့သတိပေးကြေညာချက်တစ်စောင်ကိုလည်း American နိုင်ငံကထုတ်ပြန်ခဲ့ပါရယ်ဒီကြေညာချက်ကအခုရပိုင်းတွင် American နဲ့ Iran ဆက်ဆံရေးတင်းမာနေခြင်းမှာထုတ်ပြန်ခဲ့တာပါ UAE နိုင်ငံကလည်းတွင်ငွေတွေကအိုမန်ပင်လယ်ကွေ့နားမှာကုန်သွယ်တင်မောလေးစင်းအဖြတ်အမှောက်လုပ်ရတဲ့ရင်ဆိုင်ခဲ့ရတယ်လို့ပြောပေမဲ့အသေးစိတ်တော့မပြောပါဘူး။အီရန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနပြောရေးစစ်ဦးခင်ရှိသူကဒီဖြစ်ရဟာသတိထားစရာဖြစ်တယ်လို့ပြောပြီးတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။ UAE နိုင်ငံကလည်းစုံစမ်းစစ်ဆေးရေးကိစ္စမှာနိုင်ငံတကာကအကူအညီပေးနေတယ်လို့ပြောပြီးရန်ပေးကင်းတဲ့ရေကြောင်းတော်လာမှုကိုနှောက်ယှက်သူတွေကိုတားဆီးဖို့နိုင်ငံအားလုံးမှာတာဝန်ရှိတယ်လို့ပြောပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ဥရောပခီးစဉ်ပထမခီးအဖြစ်ဘယ်လ်ဂျီယံနိုင်ငံဘရာဆဲလ်စ်မြို့တော်မှာရောက်နေပါတယ်။အီရန်နိုင်ငံနဲ့လက်တလောချင်းချောက်တဲ့လုပ်ရက်တွေပြောကြားမှုတွေနဲ့ပတ်သက်လို့ ဝင်ကြီးပေါ်မယိုဟာဘရဆယ်မှာဒီဥရောပမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တာလို့နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ပြောကြားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မူလအစီအစဉ်ကရုရှားနိုင်ငံမော်စကိုမြို့တော်မှာအမေရိကန်တန်တမန်တွေစီးပွားရေးခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံဖို့ဖြစ်ပါတယ်ဒါပေမဲ့တင်းနှင်းခွေနေညပိုင်းကြမှာအစီအစဉ်ပြောင်းပြီးတော့ဘယ်လ်ဂျီယမ်နိုင်ငံကိုအရင်သွားဖို့ခီးစဉ်ပြောင်းလိုက်တာပါကြံခီးစဉ်တွေကတော့မပြောင်းတဲ့အတွက်အင်္ဂါနေ့ကျရင်နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာရုရှားနိုင်ငံဆိုချီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်အီရန်နိုင်ငံအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ကြားသဘောထားတင်းမာနေချိန်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရုရှားနိုင်ငံသွားတာဖြစ်ပါတယ်။အီရန်နိုင်ငံဘက်ကအန္တရာယ်ရှိနိုင်တဲ့လုပ်ရက်တွေတတိပေးမှုတွေကိုတိုက်ရိုက်တုံ့ပြန်လာလို့ဆိုပြီးအရှေ့အလယ်ပိုင်းဒေသမှာအမေရိကန်ရဲ့စီးရင်အင်အားကိုတိုးမြှင့်ထားပါတယ်
။သရီးလင်္ကာနိုင်ငံမှာခရီးယန်ဘာသာဝင်တွေကမွတ်စလင်ပလီတွေနဲ့မွတ်စလင်တွေပိုင်တဲ့စတိုးဆိုင်တွေကိုတိုက်ခတ်တာတွေဖြစ်ပွားပြီးတဲ့နောက်မှာအစိုးရက Facebook နဲ့ WhatsApp အသုံးပြုမှုတွေကိုပိတ်ပင်ခဲ့ပါတယ်။တရုတ်နိုင်ငံပြည်ကြားရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်နာလကာခိုလီဝီဝါကဒီလိုပိတ်ထားတာနိုင်ငံတွင်ညတီညင်ရေးကိုထိမ့်သိမ့်ဖို့ယာယီတာဖြစ်တယ်လို့ပြောပါတယ်။ Rider သတင်းတစ်ခုကတော့ဒီနေ့မင်းလဲငိုရမယ်လို့ Facebook မှာရေးတဲ့မွတ်စလင်စာရေးဆရာတယောက်ကိုဖမ်းဆီးထိမ့်သိမ့်ခဲ့တယ်လို့ဆိုပါတယ်။ Korean ဘာသာဝင်တွေကသူဒီလိုရေးထားတာကိုချင်းချောက်မှုတစ်ခုလို့ယူဆကြပါတယ်။တရင်လာကနိုင်ငံမှာ Easter တနင်္ဂနွေနေ့ခရီးယန်ဖျားကြောင်တိုက်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာမတိမကျိမှုတွေဆက်လက်ဖြစ်ပေါ်နေကြပါခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1169 925 kHz 9300ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာနှိုင်းနှိုင်းမီတာ190 kHz 1595နဲ့ပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီနေ့လာနေကြပြည်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။မတိမ်မှုနဲ့ဆွဆွဲခံထားရတဲ့ WikiLeaks website တည်ထောင်သူ Julian Assange အမှုကိုပြန်လည်စစ်ဆေးမယ်လို့ Sweden အစိုးရရှင်တွေကဒီကနေ့ကြေညာပါတယ်။ဆွေဒင်နိုင်ငံမှာအမျိုးသမီးတယောက်ကိုမတိမ်ကျင့်မှုနဲ့ဆွဆွဲခံရတဲ့ Assange ကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မသင့်စတင်ကြားနာဆစ်ဆေးခဲ့ပေမဲ့2019ခုနှစ်မှာဒီ Assange ကဗြိတိန်နိုင်ငံက Ecuador တပ်ရုံးထဲမှာခိုးလုံခဲ့ပြီးတဲ့နောက်အမှုကိုပိတ်ခဲ့ပါတယ်။ဒါကြောင့်ဒီအမှုနဲ့ပတ်သက်လို့ကနဦးကြားနာမှုတွေအပြစ်သက်မလုပ်ရတဲ့အတွက်ပြန်လည်ဆစ်ဆေးမှာဖြစ်တယ်လို့အစိုးရရှေ့နေချုပ်ယုံဒုတိယညွှန်ကြားရေးမှူးကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်အခုလိုအမှုကိုပြန်ဖွင့်စစ်ဆင်းမဲ့အတွက်သူ့နာမည်ကင်းရှင်းအောင်လုပ်ဖို့ Assange ဘက်ကအခွင့်အရေးရမှာဖြစ်တယ်လို့ WikiLeaks Editor ချုပ်ကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။ Assange ရဲ့အမှုတွေမှာနိုင်ငံရေးဖိအားတွေအများကြီးရှိတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ Ecuador တပ်ရုံးထဲမှာ9နှစ်ကြာခေါ်လုံနေတဲ့ Julian Assange ကိုပြီးခဲ့တဲ့ April လတုန်းက Britain ရဲတွေကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။American အစိုးရရဲ့ထိတ်တန့်လျှို့ဝှက်ချက်တွေကို WikiLeaks website ပေါ်မှာလူသိရှင်ကြားဖော်ပြခဲ့မှုနဲ့ American အစိုးရကလည်း Julian Assange ကိုတရားစွဲနိုင်ဖို့ Britain ကနေ American လက်လွှဲပေးဖို့အလိုရှိနေပါတယ်။ Sweden နိုင်ငံမှာ Julian Assange အပေါ်ဖွင့်ထားတဲ့အမှုကတော့2020မတိုင်ခင်စွဲချက်မတင်နိုင်ရင်အမှုသက်တမ်းကုန်မှာဖြစ်ပါတယ်
။မလေးရှားနိုင်ငံကိုလူမောင်ကူးခြင်းခံရတယ်လူယူဆရတဲ့ Ranger ဒုက္ခသည်မင်းကလေး23ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကယ်တင်လိုက်နိုင်ပါတယ်။အဲဒီမင်းကလေးတွေကဒုက္ခသည်စကန်ကနေမြို့တော်ဒါကာကိုရောက်ရှိလာခဲ့ပြီးမလေးရှားနိုင်ငံကိုလေကြောင်းကတဆင့်ပို့ဖို့ရှိတဲ့အချိန်မှာကယ်တင်ခြင်းခံရတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့က Rohingya ဇုံတွဲတရဲအပါအဝင်လူမောင်ခိုကူးသူ4ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒါကာမြောက်ပိုင်းကနေအိမ်တလုံးကိုဝင်ရောက်စီးနေရမှာအချုပ်ဆိုင်တဆိုင်နောက်ွယ်ကအခန်းမှာပုန်းခိုနေတဲ့အမျိုးသမီး23ယောက်ကိုတွေ့တာလို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူမော်ကလီစာရာမန်ကပြောပါတယ်လူမောင်ခိုကုသူတွေကသူတို့ကိုမလေးရှားနိုင်ငံမှာအလုပ်ရမယ်ဆိုပြီးခေါ်လာတာဖြစ်ပါတယ်လူမောင်ခိုတွေကိုအမှုဖွင့်အရေးယူထားပြီးမိန်းကလေးတွေကိုတော့ Cox's Bazaar ကဒုက္ခသည်စခန်းတွေစီကိုပြန်ပို့ခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်မိမငယ်တွေအပါအဝင်ဒုက္ခသည်တွေဟာလူတွေပြစ်သိမ့်နေတဲ့စခန်းတွေကနေစားဝတ်နေရေးပုံမကောင်းမွန်တဲ့ရေချီရမျက်နှာနေရာတွေစီကိုသွားဖို့ကြိုးစားရင်လူမောင်ခိုတွေရဲ့တားကောင်လွယ်လွယ်ကူကူပဲဖြစ်ရတယ်လို့ဆိုပါတယ်။ဒီနှစ်အတွင်းလူမောင်ခိုအမှုပေါင်း300ကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေကတားဆီးနိုင်ခဲ့ပါတယ်။လူမောင်ခိုတားဆီးရေးဆိုင်ရာကျွမ်းကျင်သူဂျီရှူဘူရာကတလခွဲအတွင်းဒီစခန်းတွေမှာလူမောင်ခိုမှု100ကျော်ရှိခဲ့တယ်လို့လည်းဆိုပါတယ်။မြန်မာအစိုးရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းမရှိပါဘူး။
ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်သက်တမ်းဝဲရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူပေါင်း62တန်းလောက်ရှိတဲ့ရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာနဲ့ဒေသန္တရယာရုနေရာစုစုပေါင်း 18,000 ကျော်အတွက်ကိုကိုယ်စားလှယ်လောင်း 4,300 ကျော်ဝင်ရောက်ရွေးခန့်နေပါတယ်။ အမတ်နေရာ24နေရာရှိတဲ့အထက်လွှတ်တော်ကလက်လက်နေတဲ့ဆက်နေနေရာမှာတမရရော်ဒရီဂိုဒူတာတီရဲ့ဒီမဟာမိတ်တွေအနိုင်ရလွှမ်းမိုးသွားနိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေပါတယ်ဖိလစ်ပိုင်မှာဖွဲ့စည်းပုံပြင်ဆင်ရေးသေတံပြန်လည်ကျင့်သုံးရေးအပါအဝင်တမရလှုပ်ချင်တဲ့အပြောင်းလဲတွေအတွက်လွှတ်တော်မှာထောက်ခံမှုပို့ရပြီးတမရရဲ့လုပ်ပိုင်ခွင့်ပုံမအားကောင်းသွားမှကိုလည်းလေ့လာသူတွေကစိုးရိမ်နေပါတယ်နိုင်ငံတော်ဝန်ချင်းပါနေတဲ့ရွေးကောက်ပွဲတွေလုံခြုံရေးအတွက်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအတွက်လည်းအသင့်အနေထားနဲ့ရှိနေခဲ့ကြပါတယ်စကားကြမ်းကြမ်းတက်တက်ပြောတတ်တယ်လို့အငင်းပွားစရာမှုရစေနှိမ့်နှင်းရေးကိစ္စစီမံကိန်းကြောင့်တမရဒူတာတေးအပေါ်နိုင်ငံတကာမှာဝေဖန်စရာဖြစ်နေပေမဲ့နိုင်ငံထဲမှာတော့အခွင့်အူးခံနိုင်ငံရေးသမားတွေပေါ်စိတ်ပြတ်နေကြတဲ့ပြည်သူတွေရဲ့ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပါတယ်တမရဒူတာတေး2016ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်မှုရစေနှိမ့်နှင်းတဲ့စီမံကိန်းကြောင့်လွန်ကြာရေးတပ်ဖွဲ့ဝင်တွေရဲ့အသက်ခံရသူထောင်ချီရှိတယ်လို့လူ့အခွင့်အရေးဖွဲ့တွေကပြောပါတယ်
ပြည်ရေးစစ်ဖြစ်ွားနေတဲ့ရေမြေနိုင်ငံမှာကုလသမဂ္ဂနဲ့သဘောတူညီထားတဲ့အတိုင်းလက်နက်ကန်ဟူသီတပ်ဖွဲ့တွေကရေမြေရဲ့အဓိကစစ်ကမ်းမြို့တွေကနေရွှေပြောင်းရုပ်သိမ်းနေတာမှာအစီအစဉ်တိုင်းလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့မှာပြောပါရယ်ရေမြေအစိုးရနဲ့အီရန်ထောက်ခံတဲ့ဟူသီတပ်ပုံတွေအကြားဆွီဒင်နိုင်ငံမှာဒီဇင်ဘာလတုန်းကရခဲ့တဲ့သဘောတူညီချက်အရဒီတပ်ဖွဲ့ရွှေပြောင်းမှုတွေကိုစနေနေ့ကစလုပ်ခဲ့တာဖြစ်ပါရယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရဲမင်းထွန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှုလည်းဖြစ်တဲ့အာဆူလာမူလာဟာမနေ့ကနဲ့ဒီကနေ့နှစ်ရက်မှာတော့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။သက်ဆိုင်ရာပြည်နယ်ဆွေးနွေးတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းတချို့ကိုလည်းသူသွားရောက်ခဲ့ပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြမဆွေးရတက်တို့ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာထွက်ပြေးခဲ့ရသူတွေနဲ့တွေ့ဆုံခွင့်ရဖို့စူးစမ်းခဲ့ပေမဲ့လို့သူတို့နဲ့တော့တွေ့ခွင့်မရခဲ့ကြောင်းပြောပါတယ်။ Mrs. Mula ရဲ့ရခိုင်ခီးစဉ်ကြောင့်အပြည့်အစုံကိုတော့မမေခါကသတင်းပေးပို့ထားပါတယ်။
မေ9ရက်နေ့ကနေ15ရက်နေ့ထိတည်င်းတပတ်ကြာမြန်မာနိုင်ငံကိုရောက်ရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမူလာဟာမနေ့ကနေဒီကနေ့နှစ်ရက်အတွင်းမှာတော့လက်နက်ကင်ပြိပခါတွေရှိနေတဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ပြည်နယ်အစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ဒေသခံတွေကိုတွေ့ဆုံခဲ့တယ်လို့စစ်တွေမြို့ကဒုက္ခသည်စခန်းအချို့ကိုလည်းတွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လပိုင်းတွေကဆက်လို့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့မရခဲ့ဘူးလို့ UNOCHA ရဲ့မြန်မာပြည်ဌာနလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးအရာရှိနန်စီမန်နယ်လီကပြောပါတယ်
One of her main objectives was, in fact, to meet with people who were displaced by the recent clashes with the Arakan army.
သူခီးစင်ရဲ့အဓိကရည်ရွယ်ချက်ထဲကတစ်ခုကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်တို့အကြားမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနဲ့တွေ့ဆုံခွင့်ရဖို့ပါ။ဒါပေမဲ့အဲ့ဒီလိုနေရာတွေကိုတွားရောက်ခွင့်မရခဲ့ပါဘူး။အစိုးရကကျမတို့ကိုအကြောင်းပြန်တာကတော့လုံခြုံရေးအရာစိုးရင်ရတဲ့အတွက်လို့ပြောပါတယ်။
သူမခီးစင်ဟာလူသားချင်းစာနာမှုအကူအညီတွေနဲ့ပြိပခါတွေအခြေအနေတွေအတွက်ဖြည့်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေသွားဖို့ရည်ရွယ်ထားတဲ့ခီးစင်တစ်ခုဖြစ်တယ်လို့သူမရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ
် Her main concerns with the people that she's met
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အဓိကစိုးရိမ်ချက်တွေထဲမှာတစ်ခုကလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပါဒီမှာကလွတ်လပ်စွာသွားလာခွင့်အလုပ်လုပ်ကင်ခွင့်ကန့်သက်ခံထားရတယ်လို့ဈေးသွားဖို့တောင်မှမလွယ်တာတွေရှိနေပါတယ်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုအပ်တဲ့အချိန်မျိုးမှာတော့သွားဖို့ခက်ခဲနေတာတွေရှိပါတယ်။လုံခြုံရေးအရသွားလာခွင့်မရတာအပြင်ဆင်းရဲနှွမ်းပါတဲ့အတွက်စီးပွားစောင့်ရှောက်မှုမရတာတွေကလည်းရှိနေပါတယ်။ပညာရေးနဲ့ပတ်သက်လို့လည်းဒုက္ခသည်စခန်းအတော်များများမှာအခွင့်အလမ်းကမရှိသလောက်ပါ။မူလာတန်းကျောင်းတချို့ရှိပေမဲ့ရှေ့ဆက်ပညာသင်ကြားခွင့်မရကြပါဘူး။တချို့ဆိုရင်အသက်10နှစ်ရောက်တဲ့အထိပညာသင်ကြားခွင့်မရတာရှိပါတယ
်အခုရခိုင်ခီးစဉ်အပြင်နေပြည်တော်မှာတော့ Mrs. Mula အနေနဲ့မြမအစိုးရထိပ်ပိုင်းတာဝန်ရှိသူတွေရောအကူအညီပေးရေးအဖွဲ့တွေနဲ့ပါတွေ့ဆုံသွားဖို့ရှိတယ်လို့သူရဲ့ပြောခွင့်ရကဆိုပါတယ် UNOCHA အနေနဲ့2018မှာမြမနိုင်ငံလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးစီမံကိန်းတွေအတွက်ရခိုင်ကချင်းကရင်နဲ့ရှမ်းမှာရှိနေတဲ့လူဦးရေ8,000ကျော်အတွက် American Dollar 183သန်းကိုလည်းတောင်းခံထားပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ဓားပိုင်ကျေးရွာမှာရှိနေတဲ့ရောဘာဂျန်ဒုက္ခသည်ကယ်ဆယ်ရေးစခန်းတွားရောက်လေ့လာခဲ့တာမှာတော့စခန်းမှာနေထိုင်ရတဲ့9နှစ်တာကာလအတွင်းအခက်အခဲတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ခဲ့တယ်လို့ဆိုလာသူကတော့စခန်းတာဝန်ခံဦးသိမ်းမောင်ပါ
ကျွန်တော်တို့ကခက်တာကနယာယီဆိုပြီးတော့အခု9နှစ်ရှိပြီကျွန်တော်တို့အခုဒုက္ခသုက္ခနေပုံစုံနဲ့နေရတော့ကျွန်တော်တို့9နှစ်ဒီရှိပါပြီ
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်အရေးပေါ်ကယ်ဆယ်တုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်တဲ့အာဆူလာမူလာဟာ မကြခင်လပိုင်းကပဲကုလအမြဲတမ်းကိုယ်စားလှယ်တွေနဲ့စီမံခန့်ခွဲမှုဆိုင်ရာအမြဲတမ်းအတွင်းဝင်ကော်မတီကကျင်းပတဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာပဲဖြစ်ပါတယ်။ဒါဟာသူမရဲ့ဒုတိယမြောက်ခီးစဉ်ဖြစ်ပြီး2018ခုနှစ်ဧပြီလပထမခီးစဉ်တုန်းကလည်းကချင်ပြည်နယ်မြို့ကြီးနားမြို့မိုင်းနာ KBC စစ်ဆောင်စခန်းကိုတက်ရောက်ခဲ့ပြီးဒေတာတွင်းပြဿနာတွေကိုဆွေးနွေးခဲ့တာမျိုးရှိခဲ့ပါတယ်ရှင်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေတွေအကြောင်းကိုတင်ပြပေးခြင်းပါတယ်စစ်ရေးပဋိပက္ခတွေတင်းမာနေစေရခိုင်ပြည်နယ်အတွင်းကပလောဝနဲ့ကြောက်တော်မြို့နယ်ရဲ့နေဆက်မှာတော့ဒီကနေ့မြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မနေ့တုန်းကလည်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့နယ်အတွင်းမှာရခိုင်လက်နက်ကိုင်တပ်အေးအေးကနေပြီးတော့တက်မတော်ရင်နန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့လို့ရင်တချို့ပျက်စီးခဲ့တယ်လို့တက်မတော်ဘက်ကရောအေးအေးဘက်ကပါပြောပါတယ်ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြားမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့ကြောက်တန်းကြီးရွာသား22ဦးကိုတော့ဒီကနေ့ပဲတက်မတော်ဘက်ကပြန်လွှတ်ပေးလိုက်ပြီးတော့အဲ့ဒီတွေကရှစ်ဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုပြီးစစ်တွေမှာဆက်ပြီးထိန်းသိမ်းထားတယ်လို့တက်မတော်ဘက်ကပြောပါတယ်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်ဆက်မှာမြမတမတော်နဲ့ရခိုင်တပ်တော် AA ဖွဲ့တို့ဒီမနေ့မှာတိုက်ပွဲဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်။တော့ပလောဝတောင်ကျမ်းပေါ့ကျွန်တော်နေနေတော့ရေးဆောင်ရနေတဲ့တန်နဲ့တွေ့မှုဖြစ်တာပေါ့။ပလောဝတောင်ကျမ်းမှာတင်းမဆွေရွာကြီးအဲ့တင်းမရဲ့တောင်မနာလေးပေါ့ခင်ဗျ။ကျန်ကူကတော့တိတိကျကျမသိ
ဘူးခင်ဗျပလက်ဝနဲ့ကြောက်တော်မြို့နယ်ကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရရှိခိုင်တုခကလည်းအတည်ပြုပြောဆိုခဲ့ပါတယ
်ကြောက်တော်နဲ့ပလက်ဝကာလမထက်မှာဒီတင်းမရွာနဲ့တိုင်းတိုင်းရွာကြပါဘောနော်အဲ့ဒီမှာတိုက်ပွဲတွေဟိုပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဆိုတော့အခုတည်းကချက်ချင်းတော့မယ်တိုက်ပွဲကတော့ဟိုကြည့်လိုက်နားလိုက်ရ
ဒီကနေ့မွန်းလွဲတနအီထိဆက်သွယ်ချက်ရတိုက်ပွဲဖြစ်ပွားနေပြီဒီတိုက်ပွဲတွင်ထိခိုက်မှုတွေကိုတော့အတိမပြုတ်နိုင်သေးပါဘူးဒီကနေ့တိုက်ပွဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေမှုကြောင့်တင်းမရွာသားတွေစိုးရိမ်နေရတယ်လို့ဒေသခံရွာသားသူကဆိုပါတယ
်တင်းမရွာသားကြီးမြောက်တောင်မှလာအဲ့ဒီခလောက်မှာကြတယ်ရွာတွေကိုလက်နက်ကြီးတွေနဲ့ကျော်ပြီးတော့ပြစ်နေတော့အဲ့ဒီရွာသားတွေကသာစိုးရိမ်နေရတယ
်မနေ့ကလည်းရခိုင်ပြည်နယ်အမ်းမြို့နယ်ထဲမှာရခိုင်လက်နက်ကန်အေအေဖွဲ့ကနေတပ်မတော်ရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်နေ့လက်ရှင်းနေရဒီမနေ့ရှင်းနိုင်၄၀မိနစ်လောက်မှာဒီအင်အားဖြစ်တဲ့ဘုရားဒီစစ်စင်ရေးထွက်လာတဲ့ဗမာစစ်တပ်ရဲ့စစ်ရင်တန်းကိုဒီအမ်းမျိုးနဲ့ညောင်ဆောင်ရွာနဲ့ဓာတ်တော်ရွာအကြမ်းအားခိုင်တပ်တို့စစ်တီတို့တွေကနေပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်ဗမာစစ်တပ်ရဲ့ဒီစစ်ကား၃စီးပျက်စီးသွားပြီးတော့ဒဏ်ရာရခဲ့သူရောပြတ်ဆုံးတာရောအဲ့ဒီမှာတော်တော်များများရှိတယ်ဗျ
တမရော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထွန်းကတော့အေအေဖွဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တမရော်ရင်တချို့ပျက်စီးခဲ့တဲ့အကြောင်းပြောပါတယ
်။အမ်းဘက်မှာမိုင်းခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာရှိတယ်ဗျာ။ညောင်ကျောင်းဘက်မှာလည်းစီယုံကြီးဆောင်ရွက်ဖို့လည်းသွားနေတယ်၊ရင်ကသေးကြီးအဲ့ဒါကိုတော့မိုင်းခွဲတိုက်ခိုက်တာရှိတယ်။အဲ့ဒီမှာတော့ရင်ကလည်းပျက်စီးသွားတယ်၊ကျန်တဲ့ဟာတော့မရှိဘူးဗ
ျ။အမ်းမြွနယ်ဟာအနောက်ပိုင်းတိုင်းစစ်တပ်နာချုပ်တည်ရှိရာမြို့ဖြစ်တယ်လို့အခုတိုက်ခိုက်ခံရမှုမှာဒုတိယမြောက်ဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ၄ရက်နေ့တုန်းကလည်းအားနဲ့ကြောက်တော်ကာလမ်ဘော်လမ်းလုံချုံရီတမတော်ဖွဲ့နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။မနေ့ကတည်းကထဲမှာပဲဘုံလူကျုံမြို့နယ်လမ်းပုတ်ရွာရှိဘက်တောင်တန်းပေါ်မှာတမတော်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်။ဒီလိုနှစ်ဖက်သက်ဖွဲ့တွေပြစ်ခတ်မှုတွင်အရသာတွေထိခိုက်ဒိဆုံးမှုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေကလည်းအများပြားရှိနေပါတယ်။ပြီးခဲ့တဲ့မေလ၂ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ရတိတောင်မြုတ်နယ်ကြောက်တန်းကျေးရွာသား295ဦးကိုစစ်သားကနေထိန်းသိမ်းခဲ့ပြီးစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပြီးတဲ့နောက်အတုတ်လိုက်ပြန်လှုပ်ပေးနေတာမှာဒီကနေ့ကြန်ရှိသူ22ဦးကိုပြန်လှုပ်ပေးပြီးအေအေဖွဲ့လို့တန်တရားရှိသူ10ဦးကိုစစ်သွေးမြုတ်မှာထိန်းသိမ်းထားတယ်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်းမှုဘူးမှုချုပ်စော်မင်းထွန်းကပြောပါရတယ်
။မနာရီခွဲကကျွန်တော်ပြန်လှုပ်လိုက်တယ်22ရောက်ပေါ့ပထမဆုံးကျွန်တော်သတင်းစောက်ပြန်ထားတာရှိရဲ6ရောက်ဆိုတာအေအေလို့ကိုယ်တိုင်ဝင်ခနဲ့လို့4ရောက်တန်တရားရှိသူ4ရောက်အဲ့ဒါစစ်သွေးမှာရှိတယ်အဘိဓမ္မာရောဟိုတနေ့ကတရင်ထုတ်ပြန်လိုက်တယ်မှာ၂ရောက်ရှိတယ်အဲဒီ၂ရောက်ကလည်းသူအေလို့ဝင်ခံတဲ့အတွက်ကြောင့်မလို့ကျွန်တော်စစ်ပြေမျိုးမှာရဲစခန်းကိုဒီနေ့မှတ်ပိုင်းကိုတွေ့ရတာမှီလိုက်တယ်စစ်ပြေမှာက၈ရောက်ရှိပါတယ်မှာကြောက်တမ်းမှာတယောက်မှမရှိတော့
အထိမ့်ထိမ့်ခံရတဲ့အတူတူစစ်စစ်မေးမြန်းခံရစဉ်တွေညင်ပါနှိမ့်စိတ်မှုတချို့ရှိခဲ့ကြအောင်အထိမ့်ထိမ့်ကမိသားစုဝင်တို့ကပြောပါတယ
်အဲဒီမှာဆင်းမင်းနိုင်ဆိုတဲ့ကလေးကိုတော့တော်တော်နှိမ့်ဆက်တယ်လို့ပြောပါတယ်တော်နှိမ့်ဆက်ခံရလို့ဟောတန်ကိုတန်တွေကြားတယ်မင်းညာစစ်တွေတော့သူ
ကြောက်တန်းကြီးရွာသား1500လောက်ဟာလေရတိတောင်မြို့ဘက်ကိုတိမ့်ချောင်သွားတဲ့ရွာထဲမှာလူတစ်ဝက်တောင်မကြံဘူးလို့အဆိုပါရွာသားကပြောပါတယ်ဒီမေလာတော်သွင်းမှာပဲမြမသမတော်နဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားမှု33ကြိမ်ရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ် လက်ရှိရခိုင်ပြည်နယ်မှာဌာနီတပြင်တမနဲ့နဲ့တမငငါတမတဲ့တဲ့တမလီလီနဲ့တခြားထုံနှုတ်တပ်တွေနဲ့စင်အားဖြည့်တင်းထားတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာမဲ့အခြေအနေမှာရှိတယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်မြန်မာအမျိုးသားလေကြောင်း line MNA by Emperor 190 လေဟာမနေ့တုန်းကရန်ကုန်ကနေမန္တလေးတရဦးလေစိတ်အစင်းမှာတော့ရှေ့ဘိန်းချမရလို့ဥဆိုင်ပြီးရှက်တိုက်ဆင်းသက်ခဲ့ရပါတယ်။ခရီးသည်82ဦးလုံးရောလေရင်ဝန်ထမ်းတွေပါကြီးကြီးမားမားထိခိုက်ဒဏ်ရာရတာမရှိဘဲနဲ့ဆင်းသက်နိုင်ခဲ့တဲ့အတွက်လေရင်မှုနဲ့ဝန်ထမ်းတွေကိုပြည်တွင်းပြည်ပသတင်းတွေမှာရေးသားချီးကျူးဖော်ပြကြပါတယ်။လေရင်ရှေ့ဘိန်းချမရတာကြောင့်ဘလို့ဆုံးဖြတ်ခဲ့ရသလဲ၊မြေပြင်နဲ့ဘလို့ညှိနှိုင်းဆောင်ရွက်ခဲ့ရပါသလဲဆိုတာတွေကိုတော့လေရင်မှုဥမျက်မိုးအောင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
ကပ္ပတိန်ကိုမြတ်မောအောင်ရေကိုမြတ်မောအောင်တို့ဒီမန္တလေးတရဦးလေစိတ်မှာဖြစ်သွားတဲ့ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့ CNN အပါအဝင်နိုင်ငံတကာသတင်းမီဒီယာကြီးတွေမှာအကြီးအကျယ်ဖော်ပြနေကြတယ်။ကိုမြတ်မောအောင်ကလည်းဒီလေရင်ကိုအောင်မြင်မြင်ဆင်းသက်ပြီးတော့လူတွေရဲ့အသက်ကိုကယ်တင်နိုင်လိုက်တယ်ဆိုပြီးတော့ဒီဟီးရိုးတယောက်အနေနဲ့ဖော်ပြနေကြတယ်။အဲ့တော့ဖြစ်သွားတဲ့ဒီအခိုက်အတန့်လေးပေါ့ကိုမြတ်မောအောင်ကဒါကိုတီးလိုက်တဲ့အချိန်မှာဒီဆုံးဖြတ်ချက်ကိုဘယ်လိုချခဲ့လဲ။
โอเคဒီမှာတော့ရှိတာပေါ့ဒီမှာတော့ဟလာ totally ကျွန်တော်လေ3ဘိန်းလုံးမကြရင်မလုပ်မလဲပေါ့ဒါဆုံးဖြတ်တာတစ်ခုပေါ့နော်အဲအခုကကျွန်တော်2ဘိန်းကြရတယ်တပင်းကဘာလို့လဲ no swing မကြလို့ကြာကြောင်း impact ရှိတယ်ဒါပေမဲ့ဒီ impact ကိုဘယ်လိုတက်တာအောင်လုပ်မလဲဆိုတော့ဟာမျိုးလုပ်တယ်နံပါတ်1ကတော့ခီးတယ်ကြီးအစိတ်ပါပဲအဲအားကြောင့်မို့ကျွန်တော်က sure band down ကိုကျွန်တော်လုပ်တယ်နောက်ပြီးတော့ဆင်းတဲ့အချိန်မှာလည်းဘာဖြစ်ရမလဲကျွန်တော်ရဲ့ test down တွေကောင်းမောင်ရမယ် stabilize approach share ရမယ်ကျွန်တော်ဆိုတော့ unstable approach ဖြစ်ပဲနဲ့ကျွန်တော်ကဘာဖြစ်မလဲတက်ပြီးကိုရောင်းလုပ်မယ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တက်ကတက်မှုကနေနှစ်မှုဖြတ်သွားမယ်ဟိုဆောင်းကလှုပ်ထားတဲ့ဘန်တော့လှုပ်ထားတယ်ဟုတ်လားကျွန်တော်စီရမကြံတော့ဘူးလေအစီမကြံတော့ထက်ပြီးဆိုးရင်စိတ်ကြာထက်ပြီးကျွန်တော်ဟောစီကထက်ဖြစ်နေမယ်အဲ့တော့ကျွန်တော်အနေနဲ့ဒီအဓိကတော့ဒီအနည်းဆုံး impact ဖြစ်ဖို့ပဲကျွန်တော်ရည်ရထားတယ်နောက်တစ်ခါကျွန်တော် notes ထည့်မယ်နောက်တစ်ခု second chance ပါလဲဆိုတော့ engine အဲ့ engine ထည့်ရင်ဘာဖြစ်မလဲ engine ထည့်ရင်ကျွန်တော် spectrum မယ်နောက်တစ်ခုကပါလဲကျွန်တော် fuel ဖြစ်မယ်နောက်တစ်ခုကဘာဖြစ်မလဲ engine damage ဖြစ်မယ် fuel ဖြစ်မယ်မီးလောင်ဒါအဆုံးစုံတစ်ခုကိုကျွန်တော်ဟိုညှော်မှန်းထားပါတယ
်ဒီလိုမျိုးရွေးချယ်လိုက်ပြီးတဲ့အခါမှာလေချောင်းထိန်းသိမ်းရင်းနဲ့ရောဘယ်လိုညှိနှိုင်းဆောင်ရွက်မှုတွေဟိုလုပ်ခဲ့လဲ
အော်ဒါကျွန်တော်ဟိုပထမစပြီးတော့မှဟိုလုပ်ခဲ့ကကျွန်တော်ကဒီ EDC နဲ့အနေနဲ့ contact လုပ်တယ်အဲကျွန်တော်လုပ်မဲ့ intention ကိုလည်းသူ့ကိုပြောရဲကျွန်တော် sure ဘန်းတော့လုပ်မယ်သူက heading တစ်ခုပေးတယ်အဲ heading တိုင်းကျွန်တော်သွားတယ်နောက်ပြီးတော့ကျွန်တော်အခုဆင်းမယ် no swing မကြောက်ဘူး very nice ဆင်းမယ် information အကုန်လုံးသူ့အကုန်ကျွန်တော်အကုန်ပေးခဲ့ပါတယ်နောက်ပြီးဆို evacuation ဖြစ်တဲ့အထိကျွန်တော်ကိုယ်တိုင်ကြိုးပြီးတော့မှ evacuation လုပ်ခဲ့တာဖြစ်ပါတယ်
။ကိုမြမိုးအောင်ကဒီဟာဆုံးဖြတ်ပြီးတဲ့အချိန်မှာ crew တွေ creator တွေကိုအသိပေးရတဲ့အချိန်မှာသူတို့ဘက်ကတုံ့ပြန်မှုအရောဘယ်လိုရှိလဲဗျ။
ကောင်းတယ်ဗျ။သူတုံ့ပြန်မှုအရင်ကောင်းတယ်။ဒီကျွန်တော်တို့ရှိပါဒီ knowledge ပေါ့နော်။ဟိုပြီးခဲ့တဲ့ကိုတို့လည်းပြီးပါပဲ။ဟဲ့လား sugar handler ဖြစ်သွားတယ်။ဟဲ့လား passenger တွေ evacuate လုပ်တယ်။တချို့တွေကပါလဲ hand carry တွေတာရှိတယ်။အခုဆိုသူတို့ကလေ cabin crew ကလေပြောတယ်သူတို့လောက်ရမယ်။နောက် emergency ဆို emergency ပါကြရင် brace ကိုထားရမယ် position ကဘလို့ဖြစ်ပါလဲဒီမိုပြပြီးတာတကယ်တကယ်လေ machine ကမှာကျွန်တော်က impact ဆိုတာခေါ်ရပါတယ်။ကျွန်တော် impact ဆိုတာခေါ်ရတယ်။သူတို့ကအဲ့ချိန်မှာဒီကျွန်တော် brace position နဲ့အကုန်လုံးကိုတောင်ပူတောင်အကုန်လုံးကိုကျွန်တော်တို့လုတ်ပြီးတော့မှကျွန်တော်တို့ဆင်းတယ်။ဆင်းပြီးသွားတဲ့အချိန်မှာလေ cabin crew inspection မရဘဲနဲ့အခုလေ video clip တွေကြည့်ရမှာပါ။
ဟုတ်ကဲ့ကြည့်ရပါ
ဘူး။ဒီလိုမရဘဲနဲ့သူတို့လုံးဝတွေဟုတ်ကဲ့လုံးဝသူတို့ထိုင်နေပါတယ်။ကျွန်တော်ရဲ့အတန်နဲ့ကြားပါလိမ့်မယ်။given crew evacuate ရမ်းမှာတော့သူမထပ်ပြသွားတယ်ကျွန်တော်တို့ဒါကတော့တကယ် appreciate ပါခီးရည်အကြောင်းချင်းပြီးတော့ကျွန်တော် appreciate ဝယ်တက်လုပ်ပါတယ
်ဒါပေမဲ့တကယ်တမ်းအဲ့လိုမျိုးဖြစ်တဲ့အခါမှာလူတွေရဲ့စိတ်ကတော်တော်ပြောရခက်တယ်လေကြောက်ပြီးတော့တမဟိုထိန်းချုပ်ဖို့ဆိုတာတော်တော်ကိုမလွယ်ပါဘူးဆိုတော့ခီးတဲ့တွေဘက်ကလည်းဒါကိုအတိအကျလိုက်နာလို့တော်တော်လေးကိုအဆင်ပြေပြေဖြစ်ခဲ့တယ်လို့ပြောရမှာပေါ့ဟုတ်ကဲ့ပါဟုတ်ကဲ့ပါနောက်တစ်ခုကကျွန်တော်သိချင်တာကလေဒီဟာကဘလူကြောင့်အဲ့လိုမျိုးဖြစ်သွားတာလဲလင်းရဲ့ system ကြောင့်လားဒါမှမဟုတ်လင်းပြုပြင်ထိန်းသိမ်းရေးပိုင်းမှာအားနည်းသွားလို့လားဘလူကြောင့်လို့သုံးသပ်မိပါသလဲ
ဟုတ်ကဲ့အခုကတော့ကျွန်တော် Swiss Survey ခုံးနဲ့ကျွန်တော်လုပ်နေတယ်လုပ်နေတယ်ဆိုတာလည်းနောက်မှဖြစ်ပေါ်အောင်ပါဖြစ်တာလည်းကျွန်တော်တို့ကဒီ system ပိုင်းမှာအားနည်းသလားဟုတ်လား readiness ပိုင်းမှာအားနည်းသလားကျွန်တော်တို့ဆောင်ရွက်နေတယ်အဲကျွန်တော်ခံဟိုပါမနေ့ကကျွန်တော်တို့ဟိုလင်းရွှေ့ဖို့ပေါ့နော် green guide နဲ့မှာတယ်မှာပြီးတော့ကျွန်တော်တို့ဟိုလက်နေကြီးအောင်ဆွဲထုတ်တာပေါ့နော်လက်နေကြီးဆွဲထုတ်တဲ့ဟိုမှာ main no swing ပေါ့နော် no swing ကိုကျွန်တော်တို့ဆွဲထုတ်တယ်ဆွဲထုတ်တဲ့အချိန်မှာဘာဟိုဖြစ်လဲဆိုတော့လင်းဘင်းရပါဆိုကန့်လန့်ဖြစ်တယ်သူကခွေးဝဲအပေါ်ထဲမှာလေသူကခွေးဘေးထဲမှာကန့်လန့်ဖြစ်
တယ်။အော်ဟုတ်ကဲ့
ပြရမလား။သူက vertical လိုက်ပြရမလားထောင်းအောင်မလား။လင်းရင်ဘင်းတော့မပေါက်ဘူး။ဘာမှတော့မဖြစ်ဘူးဘင်းက။အဲ့တော့ဒါကလည်းဖြစ်တော့ဖြစ်ခဲဟာမျိုးဖြစ်တယ်။ manganese ဆိုရတယ် ဟိုဘယ်နည်းနဲ့ဆက်အဲ့ဒါပေါ်ရောက်ပြီးတော့မှမင်းဘယ်လိုဖြစ်သွားတော့လဲစဉ်းစားလို့ပဲကျွန်တော်တို့လည်းဒါလည်းမရဘူးဒီအမရိယာဆိုတာလည်းကိုတိကျတယ်ခေါ်မှာတက်လောက်ရှိတယ်တကယ်ကိုဟုတ်လားဒီဘယ်နီဖက်ချာလည်းတကယ်နာမည်ကြီးပဲအခုနောက်ပိုင်းထွက်တဲ့ E2
ဆိုလို့ရှိရင်ကျွန်တော်အရင်ကျွန်တော်တို့အရင်ဟိုအရင်interestedတာအခုဆိုE2ဆိုလို့ရှိရင်ဟိုဒီလိုဘာကြောင့်ဖြစ်လဲဆိုတာကျွန်တော်တို့ဒါဆိုဟိုလုံးပြပါတယ်ဟိုနောက်ပိုင်းနောက်ပိုင်းမဖြစ်အောင်လို့ပေါ့နော်ထိကြိုက်တန်ရတာဘာမှမရှိဘူးကျွန်တော်တို့သိရတဲ့လောက်ကတော့လင်းရတဲ့တကယ်ကို
smoothပါပဲဒီအခွန်တွေကိုတရုတ်ကပေးရမှာလို့သမ္မတဒေါ်နယ်ထရန့်ကပြောထားတာနဲ့သမ္မတရဲ့အကြံပေးပုဂ္ဂိုလ်ပြောတာကဆန့်ကျင်ကွဲလဲနေတဲ့အကြောင်း VOA သတင်းတောက်ဇလတိကဟုတ်သတင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါရှင်
Washington မှာလုပ်တဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေတဘောတူညီချက်တစ်ခုခုမရဘဲတောက်ကြနေကပြီးဆုံးသွားပါတယ် ဒေါ်လာ ဘီလီယံ 200 ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်ပြီပေါ်သမ္မတထရမ့်ကအခွန်တိုးချလိုက်ပြီးနိုင်ပိုင်းကြမှာပဲဆွေးနွေးပွဲအဆုံးသတ်သွားတာပါ
I happen to think that tariffs for a country are very powerful you know we're the
nation အတွက် အခွန်တွေကတိတ်အားကောင်းတယ်လို့ကျွန်တော်တွေးမိပါတယ်ကျွန်တော်တို့ဟာတရုတ်အပါအဝင်နိုင်ငံနိုင်ငံခိုးယူခံနေရတဲ့ငွေစုပူးကြီးဖြစ်နေတာပါ
ဒေါ်လာ ဘီလီယံ 250 ကိုတရုတ်ကုန်တွေပေါ်ပြီးခဲ့တဲ့နှစ်မှာအမေရိကန်ကအခွန်တိုးချခဲ့ပြီးတရုတ်ဘက်ကလည်းအပြန်အလှန်အားဖြင့်အမေရိကန်ကုန်ပစ္စည်းဒေါ်လာဘီလီယံ 100 ဖို့အပေါ်အခွန်ပြန်ချတာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတချို့အထိနာပါတယ်ဒီထဲမှာ main ပြည်နယ်က lobster ပစံလုပ်ကြီးတွေရောင်းဝယ်လုပ်တဲ့ကုမ္ပဏီလဲအပါအဝင်ဖြစ်ပါတယ်ကုမ္ပဏီပိုင်ရှင် Stephanie Nadeau က
This winter compared to last winter our business is down 60%
and that's figure ရဲ့ sound တွင်နဲ့ ရှင်လို့ ရှိရင် ဒီ sound တွင်မှာ ကျမတို့ရဲ့ စီးပွားရေးက 60 ရာခိုင် နှုန်ကျသွားပါတယ် အဲ့ဒီ 60 ရာခိုင် နှုန်စလုံးက တရုတ်ကို ကျမတို့ တင်ပို့နေတဲ့ ပမာဏ ဖြစ်ပါတယ်
အခုနေတိုးချတာဟာ American စီးပွားရေး ဖွံ့ဖြိုးနှုန်းအပေါ် ထိခိုက်နိုင်တာကို ဆိုရင်းနဲ့ကြောင်း Republican Senator Rand Paul ကတနင်္ဂနွေနေ့မှာပြောပါတယ်
President is playing a negotiating battle with the Chinese and I think he feels that
တမရဟာတရုတ်နဲ့ဆက်သွယ်ညီနိုင်ရေးစစ်ပွဲဆင်နွှဲနေပြီ ဒီချိန်မှာနောက်ဆုံးလို့မြင်ရတော့ဘူးဆိုပြီးသူတွေးနေတယ်လို့ကျွန်တော်ထင်ပါတယ်တရုတ်ဈေးကွက်ကိုဖွင့်နိုင်မယ်နီးလန်းလို့ရှိပြီးအဲ့ဒါကကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခွန်တိုက်ပွဲဒါမှမဟုတ်ကုန်သွယ်ရေးစစ်ပွဲအချိန်ကြာလာတာနဲ့အမျှစီးပွားရေးကျဆင်းတဲ့အခြေအနေတွေရောက်သွားနိုင်ပြီးပိုရှိနေတာကြောင်း
မြန်မြန်ပြီးဆုံးအောင်လုပ်ဖို့ဆိုးရွားကိုကျွန်တော်အကြံပေးထားပါတယ်။ရုပ်ဖက်ကလက်တုံ့ပြန်လာနိုင်ခြေရှိတယ်လို့သမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ် Larry Kudlow က Fox News Sunday အစီအစဉ်မှာပြောသွားပါတယ်
။ We may know more today or even this evening or tomorrow. Yeah, I reckon they will. We'll see what they come up with.
ညနေပိုင်းဒါမှမဟုတ်မနေ့ဖက်မှာကျွန်တော်တို့ပိုတိလာရနိုင်ပါတယ်။သူတို့တုံ့ပြန်မယ်လို့ကျွန်တော်တွက်ပါတယ်။ဘာလုပ်လာမယ်ဆိုတာတော့ကြည့်ရမှာပေါ့။အခုချိန်ထိတော့အဲ့ဒါနဲ့ပတ်သက်လို့ဘာမှမကြားသေးပါဘူး။
အခုနေကြောင်းတရုတ်ထဲအမေရိကန်ကပိုအထိနာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကပြောပါတယ်။အဲ့ဒီထဲမှာအီလွိုင်းပြည်နယ်အနောက်မြောက်ပိုင်းတကတူကဲလော့ခ်စီမံခန့်ခွဲမှုပညာကျောင်းက Phil Levy လည်းအပါအဝင်ပါ
။ They're still trading freely with the rest of the world for the most part and
အများစုအားဖြင့်ဂျန်နဲ့တကဘာလုံးနဲ့သူတို့လွတ်လပ်စွာဆက်ပြီးကုန်သွယ်နေသေးပါ။သမ္မတထရမ့်တင်းတင်းမာမာလှုပ်တာတွေကတနည်းတစ်လမ်းအားဖြင့်တရုတ်ပေါ်ဖိအားဖြည့်ပေးနိုင်ခြေရှိတဲ့မဟာမိတ်တွေနဲ့အမေရိကန်ကိုဝေးသွားစေပါတယ်။နိုင်ငံရေးရဒီမိုကရေစီမဟုတ်တဲ့နိုင်ငံတစ်ခုအနေနဲ့သမ္မတထရန့်အစိုးရထက်တရုတ်ကခံနိုင်ရည်ပိုရှိနိုင်ပါတယ်
။တရုတ်သွင်းကုန်တွေပေါ်ချမှတ်တဲ့အခွင့်အရေးကိုတရုတ်ကပေးမှာမဟုတ်ဘဲအမေရိကန်သွင်းကုန်လုပ်ငန်းရှင်တွေကပေးရမှာဆိုတာကိုအင်ဂျီရောစီးပွားရေးဂျန်ဘေးပုဂ္ဂိုလ်ကအတိအမှတ်ပြုပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာအစောပိုင်းကသူတို့ပေးထားတဲ့ဂရီတချို့ကိုမလိုက်နာတာကြောင့်ဖိအားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ပေးထားတဲ့ဂရီတွေကိုလိုက်နာတယ်ဆိုတာသိကြစေဖို့အတွက်အဲ့ဒီဂရီကဝတ်တွေကိုတရုတ်ဥပဒေထဲမှာထည့်ပြီးပြန်ထမ်းဖို့အမေရိကန်ကဖြစ်စေချင်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2019ခုနှစ်မေလ13ရက်နေ့တနင်္လာညရဲ့ဒုတိယပိုင်းနိုင်ဝတ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခဏတွေကိုစက်တိုက်နားဆင်ရမှာပါ။စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
မိမတူနေရာနဲ့ကျမယုံကြည်နေတဲ့အကြောင်းအရာလေးတစ်ခုရှိပါရဲ့ရှင်။အဲ့ဒါကတော့မိမဆိုတာနှစ်ဖို့တက်တက်မင်းဖောက်လာတာမဟုတ်ဘူး။ဘယ်လိုအခြေအနေမျိုးပဲရောက်နေပါစေ။သူစွမ်းနိုင်တယ်လို့
ခေါ်။ကြပါဆရာမရွှေပိုးအိမ်ရဲ့ယုံကြည်ရပါရှင်။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုအရင်ဆုံးအပတ်စဉ်ခဏတွေတဲ့ကစီးပွားရေးခဏကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်မှာနေမြေမတည်ငြိမ်မှုကြောင့်ဒေသတွင်းကုန်ထုတ်လုပ်မှုတွေတိတိတသားရော့ကျရိုက်ခတ်ခံရတဲ့အထက်စားလုပ်ငန်းလည်းပါဝင်ပါတယ်။စားထုတ်လုပ်ရောင်းချမှုထက်ဝက်နီးပါးရော့ကျခဲ့ပြီးတော့အလုတ်ကင်ဆုံးရှုံးမှုလည်းရှိပါတယ်။ပြည်ပကနေတင်သွင်းတဲ့စားတွေနဲ့အရေးသွေးချင်းမရှင်နိုင်လို့ပြည်တွင်းဈေးကွက်ထက်ဝက်နီးပါးဆုံးရှုံးပြည်ပတင်ပို့ရမယ့်ဈေးကွက်ကလည်းမရှိအခုတခါပြည်တွင်းဈေးကွက်ကလည်းညော့လာလို့ရခိုင်ပြည်နယ်ကစားထုတ်လုပ်ငန်းတွေအတွက်မရေမရာမှုတွေဖြစ်နေတဲ့အခြေအနေတွေကိုတော့ရွှေပြည့်ဖြိုးအိုင်ဒင်းစားထုတ်လုပ်ရေးကလုပ်ငန်းရှင်ဦးတန်းဝင်းနဲ့မေးမြန်းပြီးတော့ဒီသတင်းမှရဲ့စီးပွားရေးခဏမှာမတ်တိန်ကီထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်
ကျွန်တော်တို့ဆားရောင်းရတာကအဲ့လိုမြတ်ဦးတို့အဲတောက်တော်တို့ဦးတီတောင်တို့အဲပုံမှန်ကျန်သူကိုမြန်မြန်ရောင်းရပါလေဒီနေ့ကျတော့အပွေတွေကြောင့်မတင်ဘူးရှင်းနေတာကြောင့်နေကလူတွေလည်းဈေးဝင်ဖို့တက်လာဖို့အခက်အခဲရှိတယ်အဲသူတို့တက်လာရင်လည်းပြန်တော့ရင်အဲ့ဒါသူတို့စားပုံကုန်တွေကိုစစ်စစ်တွေလို့ပြောပါတယ်အဲ့ဒါကြောင့်ဟိုဘာကျွန်တော်တို့ရောင်းအားတက်တာဖြစ်ပါတယ်ဒီတော့ကျွန်တော်တို့စစ်တွေဈေးတွေကိုတော့နေကလူတွေပဲအဓိကဈေးလာဝေတာပါသူတို့ကဈေးလာဝေဖို့ဟောဘောမလာကြဘူးဘောမလာကြတာလေးကြပါပြီကျွန်တော်တို့3-5လ6လလောက်ရှိပါပြီအဲ့တော့သူတို့မလာတော့ကျွန်တော်တို့ရောင်းရတာခက်တာပေါ့စစ်တီဈေးမှဆိုရင်လည်းအရင်တုန်းကလူပေါင်း3000လောက်ဝင်နေစဉ်အခု4,300လောက်ပြီးရောက်တာပေါ့
ရခိုင်ပြည်နယ်တွင်းမတည်ငြိမ်မှုတွေအကြောင်းဒေသရင်းကအစားလုပ်ငန်းတွေတိတိတသားကျဆင်းလာပြီးလုပ်ငန်းဆက်လုပ်လို့ရပါအောင်မလားဆိုတဲ့စိုးရိမ်ပွဲအဆင့်ဖြစ်လာတယ်လို့စစ်တွေမြို့ရွှေပြည်ဖြိုးအိုရင်းစာထုတ်လုပ်ရေးလုပ်ငန်းရှင်ဦးတန်းဝင်းကပြောပြပါတယ
်ကျွန်တော်တို့အရင်တုန်းကဆိုရင်ပေါ့လေကျွန်တော်လွန်ခဲ့တဲ့ဆင်းရဲကြော်အဆိုရင်တနေ့ကိုပိတ်ပတ်ရှင်မကောင်းလောက်ထုတ်ပြီးတော့မကွေးတိုင်းတို့အဲကျွန်တော်ပြောတဲ့ပူးကြီးတော်မောင်တော်တို့ကိုပို့ခဲ့ရပါတယ်တောင်းကျင်တော့ဆောင်ထုတ်ပြီးတော့အခုကတနေ့ကိုပိတ်ပတ်ရှင်3000လောက်ထုတ်တာထုတ်ရတယ်လူကလည်း9ယောက်6ယောက်နဲ့ထုတ်နေရပါတယ်အဲကျွန်တော်တို့တအားရောကြတော့တာပေါ့အများကြီးထိခိုက်မှုရှိတာပေါ့ရက်တီလိုရမ်းမဲ့အခြေအနေတော့ဖြစ်မှာပြီးပြီးတော့လေဟိုဘောဖြစ်ပါမလားလို့အဲ့လိုတန်တရားတခုတော့ဖြစ်လာပါပြီ
နိုင်ငံခြားကလာတဲ့စားရဲ့အရေးအသွေးကိုမရှင်းနိုင်လို့မြမစားလုပ်ငန်းကဈေးကွက်ထက်ဝက်နှိပါကိုဆုံးရှုံးနေရတာပါရခိုင်ပြည်နယ်တဲက15ရာခိုင်နှုန်းကလည်းထိုင်းကလာတဲ့စားကိုသုံးပါတယ်တဲ့ရခိုင်တို့စားကိုတော့ဒေသတွင်းအထရောင်းချနေရပေမဲ့အခုတော့သွားရေးလာရေးအစ်စ်အစေးတွေကြောင့်ဈေးလာသူနေသွားခဲ့ပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံခြားဖားကိုစားသုံးနေတဲ့လူကြီးလေးစီရဲ့ကံလုံးရှိပါတယ်ခင်ဗျာထိုင်းနိုင်ငံကတရားရဲ့စေယုံကထွက်တဲ့စားတွေကိုအဲမြဝတီကနေမိဆက်ကေပုံးကငါဝင်ပြီးတော့မြန်မာနိုင်ငံအနေနဲ့တော့ပါတယ်သူတို့စားတွေကတအားဖွဲ့ပြီးတော့တအားဖြူပြီးတော့ခြောက်သွေးပါတယ်တချင်းနဲ့အဲ့ဒါကိုကျွန်တော်တို့ကိုနိုင်ငံကလူတွေဟိုလေးစီရဲ့ကံလုံးစားသုံးပါတယ်ကျွန်တော်တို့ပြည်ရင်းစားကိုတော့600ရာခိုင်နှုန်းပဲစားသုံးပါတယ
်။အရည်အသွေးပိုင်းမှာမရှင်နိုင်ဘူးဆိုတာကိုလည်းဦးတန်းဝင်းကဝန်ခံပါတယ်။အရည်အသွေးပိုင်းတိုးတက်ဖို့အတွက် အဓိကအရင်နီးမတတ်နိုင်တာရဲ့ဤပညာရဲ့ပါပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကပြောလို့ရမှာကကျွန်တော်တို့ဒီမြေကြီးမှာထားလန်တဲ့စနစ်ကနေပလက်စတိတ်မှာထားလန်တဲ့စနစ်ကိုပြောင်းရမှာဖြစ်ပါတယ်အဲ့ဒါကျွန်တော်2012ခုကနေပြီးတော့ဘင်္ဂလားဒေ့ရဲ့နိုင်ငံကမြေစနစ်တခုကိုယူလာပြီးတော့မြန်မာစားလုံးငန်းကိုတင်ပြပါတယ်ဤပြီးတော့မှမြန်မာစားလုံးငန်းနေပြီးတော့အဲ့လိုဘယ်လိုကောင်းလဲမြေစနစ်တခုကိုပြလိုက်တဲ့အတွက်အခုဆိုရင် AOD တိုက်မှာအလစ်စိမ့်နဲ့နီလန်စားလုပ်တဲ့လုပ်ငန်းအောင်မြင်တော့ပါတော့ပါပြီသူတို့အဲ့ဒီစားတွေကဖြူပွေးပါတယ်အဲ့ဒါတစ်ချက်ပြပြရပါမယ်ကျွန်တော်ရခိုင်မှာကျတော့အရင်းနှီးမရှိသေးတဲ့အဲ့ဒီပလက်စတိတ်နဲ့နီလန်တာ 0% ပဲရှိပါတယ်မရှိသလောက်ပါနံပါတ်2ကကျွန်တော်တို့အခုရှိနေတဲ့နှစ်30လောက်ကနီစနစ်တွေနဲ့စိတ်နေတဲ့စနစ်တွေကိုကျွန်တော်တို့ကပြန်ချင်ရင်တော့ဖိချမှာဖြစ်ပါတယ်နိုင်ငံခြားကနေပြီးတော့ဖက်ကရီရတဲ့ဝယ်ယူတင်ပြရမှာဖြစ်ပါတယ်အင်းဒီမှာကျွန်တော်တို့ဒီနိုင်ငံခြားကဆက်ကရီးယားနဲ့ဒီအိန္ဒိယနိုင်ငံကဆက်တင်နဲ့ကျွန်တော်တို့ project လုပ်လိုက်တဲ့အခါမှာနိုင်ငံခြားဆက်ကိုရင်ကျင်တာမှာဖြစ်ပါတယ်အဲ့တော့စေယုံပိုင်ရှင်တွေကအရင်ကြီးမတက်နိုင်တာဖြစ်ပါတယ်အဲ့ရန်ကုန်မှာရှိတဲ့စေယုံပိုင်ရှင်ပထင်းကြီးတွေကလည်းဆက်လုပ်ငန်းကိုအဲ့လိုဆက်ကရီးယားတွေနဲ့ကြောင်းလို့ဘူးသူတို့ကမစိမ့်စားတော့ဘူးပေါ့တခြားယူနီမျိုးနံမှုဖြစ်တဲ့အင်ချန်မီတို့တခြားနိုင်ငံခြားနဲ့ကုလသမဂ္ဂတွေကိုကူးပြောင်းတော့ပါပြီသူတို့ကဒီမှာရှိတဲ့လုပ်ငန်းတွေကိုပေါ့လေငကူအတိုင်းပဲဟိုပဲလုပ်နေတာပဲဖြစ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့စားတွေကိုပြည်သူလူထုကလက်မခံဘူးဒီနောက်ဈေးကွက်မှာလေးကြည့်လိုက်ပါနိုင်ငံခြားစားတွေဘယ်လောက်လူရှင်လဲဘယ်နှစ်ပြင်းလူရှင်လဲရှင်းရှင်းဝေလို့ရပါတယ်ကျွန်တော်မြန်မာစားကိုကြတော့နင်းနေပြထားပါတယ်ကျွန်တော်မြန်မာစားကိုလေကျွန်တော်တို့ချင်းပြည်နီတို့တဝိုင်းလောက်ပဲမန္တလေးတိုင်းနေတဝိုင်းလောက်ပဲစားတော့ပါကျန်တာတော့နိုင်ငံခြားစားတော်လေးလုံးမှုတော့ပါဘူးအဲ့ဒါကညှိပြလို့မရပါဘူး
မြန်မာစားသုံးသူတွေကထိုင်းကဝင်တဲ့စားကိုအသုံးများတာဟာသုံးဆွဲသူစိတ်ချက်ရွေးချယ်권ဖြစ်တယ်ဆိုတာကိုဦးတန်းဝင်းကလက်ခံပါတယ်။သူကတော့မြန်မာစားတွေအရေးအသွေးတိုးတက်လာဖို့စိတ်အားထက်သန်နေသူပါ။တရားမဝင်ရောတရားဝင်ရောတန်ချိန်သိမ့်ချီပြီးမြန်မာဈေးကွက်ထဲကိုပြည်ပကစားတွေရောက်နေတာပါ။ဈေးကွက်ကြီးပေမဲ့ငွေအရင်အနည်းတက်နိုင်သူတွေကစားထုတ်လုပ်တဲ့လုပ်ငန်းထက်အကျိုးအမြတ်ကြီးတာတွေဘက်ကိုပို့ပြီးတော့အာယုံရောက်ကြတယ်လို့လည်းဦးတန်းဝင်းကထောက်ပြပါတယ
်ကျွန်တော်တို့ရခိုင်မှုရှိတာတော့ဟိုဟာနင်းဟိုဟာ30 40ရခိုင်မှုတော့ရခိုင်မှုတော့ရှိပါတယ်ကျွန်တော်တို့စိတ်မကောင်းတာတကူကတော့ဒီဒီရခိုင်ပြည်မှာရခိုင်ပြည်ကတိုင်းနယ်ပြည်နယ်14ခုထဲမှာဒုတိယအဆင့်စုပြည်နယ်ဖြစ်ပါတယ်ရေလုံငန်းကိုပဲအာဂိုဘီစားနေရတဲ့လူတွေဆိုတော့ဒီနေလဲစားလုပ်ပြီးတော့ပေါ့လေရေကမြေအလကရှိတယ်ဒီကအလကားရတယ်ပြင်နေသေးကအဲ့ဒါကိုကျွန်တော်တို့လိုအပ်ခစိုက်လိုက်ရင်စားထွက်လာမယ်အဲ့ထွက်လာတဲ့စားတွေကိုပေါ့လေဒီတစ်ခက်ဟိုဟာပေါ့နိုင်ငံခြားကိုသင်ဖို့ရောင်းချဖို့အတွက်ကိုပဲကျွန်တော်တို့ဟိုဟာပေါ့အစိုးရကိုအဲနောက်ပြီးဆက်ဆံတဲ့လူကိုတက်ကြွတာပါဘာကြောင့်လဲဆိုတော့ကျေးလန့်နေပြည်သူတွေအလုကရရှိဖို့နဲ့ရခိုင်ပြည်နယ်စီးပွားရေး GDP ပြတ်လာဖို့အရေးကြီးပါတယ
်အေယာဝတီနဲ့ရခိုင်ကထုတ်တဲ့နေလန်းစားတွေကိုဘင်္ဂလားဒေ့ရှ်ဘက်ကိုစီးပွားဖြင့်တင်သွင်းနိုင်ခဲ့တဲ့ရွှေခေတ်တုန်းကဆိုရင်ရခိုင်မှာအလုပ်အကိုင်တွေနဲ့စီကားခဲ့တယ်လို့လည်းဦးတန်းဝင်းကပြန်ပြောပြပါတယ်။ဒါပေမဲ့2004ခုနှစ်မှာမြန်မာအစိုးရကမိဖို့ကြောင့်သုံးပစ္စည်းတွေပြပတင်ပို့မှုတတ်မြက်လိုက်တာကတကြောင်မြန်မာစာအရေးအသွေးကြောင့်တကြောင်ဘင်္ဂလားဒေ့ရှ်ဘက်ကမဝယ်တော့ဘဲဈေးကွက်ပြောက်ခဲ့ရတယ်လို့ဦးတန်းဝင်းကပြောပါတယ်။မြန်မာနိုင်ငံမှာစားချက်နိုင်တဲ့ပင်လယ်ရေနေလန်းနိုင်တဲ့မြေတွေရှိပေမဲ့လို့လေအဲ့ဒီမြေတွေမှာစားလှမ်းနေကြတဲ့တောင်သူတွေကမြေတွေကိုတရားဝင်လုတ်ခွင့်ရထားကြတာတော့မဟုတ်ပါဘူးကြီးလန့်စားစားလုတ်ကင်နေရတဲ့အဲ့ဒီစားလုတ်ကြသူတွေအတွေ့အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတစ်ခုခုချမှတ်ပေးနိုင်မယ်ဆိုရင်ဒေသခံတွေလည်းဝင်ငွေရနိုင်ငံအတွက်လည်းအကျိုးအမြတ်ရှိလိမ့်မလားဆိုပြီးစားလုပ်ငန်းရှင်ဦးတန်းဝင်းကမျှော်လင့်ချက်နဲ့ပြောပြလာပါတယ်ရှင
်မတ်တင်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ပါရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာနေပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာရောင်းတဲ့တရုတ်နိုင်ငံလို့တံပိုးနဲ့လက်ကင် smartphone တချို့ထဲမှာပါလာတဲ့ app တချို့ကတော့လက်ကင်ဖုန်းသုံးသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူနေတယ်လို့ Financial Times သတင်းစာကြီးထဲမှာဖော်ပြပါဗျ။လက်ကင် smartphone ထဲမှာဝယ်ကလေးကပါလာတဲ့ app တွေပဲဖြစ်ဖြစ်
ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရယူတတ်တယ်ဆိုတာကိုမြန်မာနိုင်ငံကလက်ကင်ဖုန်းသုံးတဲ့သူတွေဘလောက်များသတိထားမိကြပါသလဲမြန်မာနိုင်ငံရဲ့မြို့အစုံမှာလက်ကင်ဖုန်းတွေရောင်းချနေတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုမေးမြန်းပြီးတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
မနက်ကအပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတံပိုးနဲ့ဖုန်းတချို့တွေမှာချိုတင်ထည့်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်အလက်တွေကိုရယူတယ်ဆိုတဲ့အကြောင်းကို Financial Times သတင်းစာကြီးထဲမှာမကြာခင်တုန်းကဖော်ပြခဲ့ပါတယ်။တကယ်တော့ Android စနစ်သုံး smartphone တွေမှာလူသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုပိုင်ရှင်မသိအောင်ဆက်သွယ်ပြီးတော့ကိုယ့်ရဲ့ smartphone တွေကအချက်အလက်တွေကိုအပြန်အလှန်အပေးအယူလုပ်ကြတယ်ဆိုတာကို Virginia Tech ကပညာရှင်တွေကမကြာခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါ။ဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်သာတဲ့ဖုန်းတွေအသုံးများတဲ့မြန်မာနိုင်ငံမှာကိုနဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကိုမေးကြည့်ပါတယ
်ကျွန်တော်တိအဲ့လောက်ပေါ့နော်မြန်မာရတဲ့လောက်ဆို technology ကိုတကယ်တည်းရဲ့လူ ਆ ပဲဒီဥစ္စာကိုအလေးထားပြီးတော့မှဟိုဗမာပြည်မှာတိထားတိနေကြတာပဲရှိရခဗျာတော့ကောင်လူလူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီအကိစ္စနဲ့ပတ်သက်ပြီးတော့ဒီတိကိုမတိတာပုံပြီးတော့များပါတယ
်လက်ကင် smartphone ရောင်းတဲ့သူတွေဘက်ကရောဈေးသက်သာတဲ့တရုတ်လိုဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
right ဒီနေ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်ပေမဲ့လေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြာကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာတွေလည်းရှိပါတယ
်မသိလိုက်တာရှိတယ်ဆိုတော့သိလိုက်ရင်ကောကိုကတခုခုဒီ app တွေနဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင့်
ကြည့်ပါရခင်ဗျာကျွန်တော်တို့ဆိုရင် app တစ်ခုကို install လုပ်တော့မှာပေါ့လေဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တစ်ခုကို application တစ်ခုကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဒီကိုတိကျရှင်းပြပါရခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်လောက်ရှိတယ်နောက်ပြီးတော့ဒီကိုကျွန်တော် install တစ်ခုလုပ်တော့မယ်ဆိုရင်တို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးကြီးရှိကြတယ်ဆိုရင်ပေါ့လေဟိုကျွန်တော်တို့ရှင်းပြရပါတယ်ခင်ဗျရှင်းပြတဲ့ခါကျဒါပေမဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ယုံကြည်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးကြီးလည်းရှိပါတယ်ခင်ဗျအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျဒါပေမဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge တွေကလည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေသုံးလဲဆိုတော့ဒီဟာတွေကို prevention လုပ်ပေးထားတယ်ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေလည်းကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနည်းဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်စိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တခုဆိုပါတော့ဒီမှာတော့ဟိုဇက်ပြလို့ခေါ်တာပေါ့နော်ဟိုဇက်ပြလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါဟုတ်ဇက်ပြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ညံတယ်ပေါ့လीအဲ့လိုဇက်ပြလို့ဟာမျိုးကို user query လဲထည့်ခြင်းရတယ်ဒါပေမဲ့အဲ့ဒီဇက်ပြဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပင်မဲ့လဲဟိုတိတ်ရေးမကြည့်ဘူးဆိုတော့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင
်ဗျ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့စောင်းပါတဲ့မှာတော့တရုတ်လုံး Syntec Pden ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတစ်ခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံး Syntec smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား
။ဟို Syntec ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end နေထားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့ Syntec ကတော့ Syntec ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိန်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုန်းဟိုရောင်းနေတဲ့ trend နဲ့မှာလည်းသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ Oridu လို့ပါလို့နဲ့တွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေကသုံးဆွဲသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်မသိအောင်ခိုးယူတာမျိုးဟာ အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာတော့ဥပဒေကြောင့်ကနေအရေးယူနိုင်တဲ့တရားမဝင်ပြဿနာကြီးတစ်ခုဖြစ်ပါတယ်။ Facebook လူမှုကွန်ရက်ထဲမှာသုံးတဲ့ app တစ်ခုကတဆင်းသုံးဆွဲသူတန်ပေါင်းများစွာရဲ့အချက်အလက်တွေကိုခိုးယူခံခဲ့ရပြီးတဲ့နောက်မှာ Facebook ကုမ္ပဏီအကြီးအကဲကိုယ်တိုင်အမေရိကန်နဲ့ဥရောပလွှတ်တော်တွေမှာတွားရောက်ထွက်ဆိုဖြေရှင်းခဲ့ရတာပါ။အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်မှာ EU ကပုံမတင်းချက်လုံခြုံတဲ့လုံခြုံရေးဆိုင်ရာကာကွယ်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်လက်တွေလုံခြုံရေးအတွက်ဘယ်လောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ
။ဟောကျွန်တော်တို့လောလောဆယ်မှမြင်တာတော့အခုချိန်ကြီးပေါ်တော့ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်။ဟိုတကယ်လုံနေတဲ့ team တွေပေါ့တကယ်လုံတဲ့အဖွဲ့အစည်းတွေလို့ကျွန်တော်တို့အခုချိန်ကြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးဗျ။အကြမ်းတမ်းကြပြောရင်စက်တွေရေးအဖွဲ့အစည်းပေါ့နော်စက်တွေရေးဦးစီးဌာနတို့ဘာလို့ကဒီလိုပြဿနာတွေဖြစ်နေတယ်ဒီလိုအမျိုးတွေဘယ်လိုမျိုး prevention လုပ်နေရမျိုးကိုကျွန်တော်တို့တွေ့ရတာတော့မမြင်ပါဘူး။ဒီလိုပဲကျွန်တော်တို့ဒီနိုင်ငံဒီနိုင်ငံသားတွေဆိုတာကိုယ့်အကူပဲဖြည့်ရှင်းရတာပိုပြီးများတယ်လို့ပဲကျွန်တော်တို့ယူဆပါတယ်
။နည်းဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီဆိုးထွန်းဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတုံးကြတဲ့ smartphone app တွေမှာလည်းသုံးဆွဲသူရဲ့အချက်အလက်တွေကိုရယူနေကြတာမျိုးရှိပါတယ်။ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကသုံးသူရဲ့အချက်အလက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို term and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှဒေါင်းလုဒ်လုပ်နိုင်တာမို့ကာယကံရှင်တွေဘက်ကသိတယ်လို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့ကြိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာကြိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာကျပ်ငွေ73သိန်းလောက်ရှိနေချိန်မှာ smartphone လို့သုံးနိုင်တဲ့တရုတ်လိုဖုန်းတစ်လုံးကိုကျပ်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့စေတတာမှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့လိုမယ်ထင်ပါတယ်ရှင
်။မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့မရေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလောက်မှာတော့ Jonas Brother အဖွဲ့တွေကဘယ် Jonas ဒီတစ်ခါမင်္ဂလာဆောင်ပြန်လာပါလဲပြီးတော့နယူးယောက်မှာကျင်းပတဲ့ Met Gala ပွဲမှာဘယ်သူတွေဘယ်လိုတွေဝစ်စားလာကြပါလဲဒီလိုမျိုးကဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်မေလ6ရက်နေ့တနင်္လာနေ့မှာကျင်းပသွားတဲ့နယူးယောက်မြို့ကမက်ဂါလာနှစ်ပတ်လည်အခမ်းအနားကတော့တကယ့်မျက်စိအနာမပေးရအောင်တအံ့တော်ကြီးရတဲ့ပွဲပဲဖြစ်ပါတယ်။ပွဲထွက်လာတဲ့အမှုပညာရှင်တွေတကယ့်ထူးခြားတဲ့ဝတ်စုံတွေကိုအပြိုင်ဆိုင်ဝတ်လာကြတာပါ။ညနေချက်မှာဆွဲတဲ့မီးပန်းဆိုင်လိုမျိုးဝတ်စုံဝတ်လာတဲ့ Katy Perry ကအစားဝတ်စုံသုံးမျိုးပြောင်းလဲတဲ့ Lady Gaga အဆုံးသူထက်ကအစမ်းတကျဖြစ်အောင်ဝတ်လာကြတာတွေ့ရပါတယ်။ဒီအခမ်းအနားရဲ့ခေါင်းစဉ်ကNotes on Camp ဆိုရဲစာရေးဆရာမ Susan Sontag 1964ခုနှစ်ကရေးတဲ့စာရေးစာကုန်းကောင်းစဉ်ဖြစ်ပါရင်ဒီမှာစာရေးသူပြောထားတဲ့ Camp ဆိုတာကလွယ်လွယ်ကူကူမြင်နိုင်ပေမဲ့ရှင်းပြဖို့ခက်တဲ့ခံစားချက်မျိုးပေးချင်တာပါအမှုပညာရတာကောင်းတစ်ခုကိုကိုးစားပြုတဲ့နေရာမှာအလွန်ကျွံလုတ်ပြပြီးတော့ရုတ်တရက်ကြည့်ရင်တော့ဗာကြီးလဲလို့ဖြစ်သွားစေမယ့်အရာကနေရတာမြောက်တဲ့အမှုပညာခံစားချက်ကိုပေးဆွနိုင်ရန်ရှိတဲ့ဒီလိုခံစားချက်မျိုးဖော်ကျူးရဲ့ဝိဆုံမျိုးကိုသူတို့ဖန်တီးပြီးဝင်လာကြတာဖြစ်ပါရင်ပယံဝစ်ဆောင်ရှိနေပြီးတော့မြက်တောင်တူအရှိကြီးတွေတက်ထားတဲ့လေဒီကာကာကိုထီးရှင်တဲ့မျိုးသားတွေကခြံရံပြီးတော့ပွတ်တက်လာခဲ့ပါတယ်။အစိုးရ Katy Perry ကတော့ Moschino Fashion Design ကိုဝစ်လာပြီးတော့ Crystal တွေနဲ့မီဗန်ဆိုင်တစ်ခုကိုဝစ်ဆောင်ဖန်တီးဆင်မြန်းလာခဲ့ပြီးတော့အစိုးရ CIA ရဲ့နာမည်ကျော် Chandelier မီဗန်ဆိုင်ဆိုတဲ့တခြင်းကိုစိုးပြီးတော့ဝင်လာခဲ့တာပါ။ပေါင်40000မှလေးတဲ့ဒီဝစ်ဆောင်နဲ့သူဘလို့ထိုင်မလဲလို့သူကမေးတော့မက်ဂါလာမှာလူတွေထိုင်ကြလို့လားလို့သူကပြန်မေးသွားခဲ့ပါတယ်။ချော်ပြင်းနုပညာရှင်ဘေးလီပေါ်တာကတော့ခေါင်းအနေခြေပြားအထိရွှေရောင်ဖုံးထားတဲ့ဝတ်စုံနဲ့ရှီဟောင်ဂရီဘီကိုမက်ဂါလာစီတည်ဆောင်လာခဲ့ပါတယ်။ British Pop ဂီတာအဖွဲ့ One Direction အဖွဲ့ကဟယ်ရီစတိုင်ကပူရဲအခမ်းအနားမှုဖြစ်နေတင်ဆက်ပြီးပြီးတော့သူကအမဲရောင် Gucci ဝတ်စုံပြီးတော့အမဲရောင်ချဲလက်သေးတွေနဲ့ဖြစ်ပါတယ်။ Tennis Champion Serena Williams ကတော့သူ့ရဲ့အကြိုက်ဆုံးအားစားဝတ်စုံ Brand Nike ဖက်နဲ့ Italian Fashion Designer Versace ဝတ်စုံကိုဝတ်လာတာပါ။ဒီပွဲကိုတက်လာတဲ့သူတွေထဲမှာစူပါမော်ဒယ်ဂျီဇဲလ်ဘူခာနန်နဲ့သူ့ရဲ့အမျိုးသား NFL အားကစားသမား Tom Brady Now blow keeping up with the Cartesians, reality yotan zelanwe ne nemejo re Cartesian ni maru. Nemejo asoro yoshin ni Jennifer Lopez, Amazon.com online zeya website amu zaung ya shi. Jeff Bezos to le di khana tayaw la da tui ya bare she. American pop rock guitar apwet apwet phit de Jonas Brothers. Jonas Nico mya apwet re ga de u phit de Joe Jonas ha. Game of Thrones TV ရုပ်သံဇာတ်လမ်းတွေကမင်းသမီး Sophie Tanner နဲ့မေလာတရနေ့ညကလည်းလက်ထပ်သွားသူတို့ရဲ့မင်္ဂလာတက်ပုံကိုသူတို့ရဲ့လူမှုကွန်ရက်အစာမျက်နှာမှာတင်ထားပါတယ်။ Las Vegas မြို့မှာသူတို့က Rock and Roll ဘီယင် Elvis Presley လို့ဝတ်ထားတဲ့သူတယောက်ရှိမှမင်္ဂလာဆောင်ခဲ့တာပါ။ Las Vegas မှာကျင်းပတဲ့ Billboard Guitar ဆုပေးပွဲမှာသူတို့ညီကိုတွေဖျော်ဖြေခဲ့ပြီးတော့နိုင်ပိုင်းကြမှာပဲအခုမင်္ဂလာပွဲကျင်းပခဲ့တာပါ။အထူးလူကြိုက်များတဲ့ Game of Thrones နောက်ဆုံးဇာတ်လမ်းတွဲထဲမှာ Sansa Stark ဖြစ်နေတဲ့ရုပ်သံပေါ်မှာမြင်ကြရတဲ့မင်းသမီး Sophie Tanner ရဲ့ပြောခွင့်ရသူကတော့သူတို့မင်္ဂလာပွဲလုပ်ခဲ့တဲ့ပုံမှာ Writer သတင်းဌာနကို email ကတစ်ဆင့်အတည်ပြုခဲ့ပါတယ်။သူတို့နှစ်ယောက်က2019ခုနှစ်ထဲကဆက်ဆက်ထားပြီးတော့အခုမင်္ဂလာဆောင်လိုက်တာလို့ဆိုပါတယ်။သူတို့ဇုံတွဲဗီဒီယိုပုံတွေကိုတော့ American DJ တူဖြစ်တဲ့ Diplo ကသူ့ရဲ့ Instagram စာမျက်နှာမှာတင်ထားတာပါ။သူတို့သမီးဝစ်ဆုံအဖြူနဲ့ Sophie Tanner တက်ပုံရင်အဲ့နောက် Joe Jonas ကမင်္ဂလာပွဲကျင်းပတဲ့နေရာကိုရောက်လာတဲ့ပုံရယ်တင်ထားပြီးတော့ဒီပွဲကိုသူခက်မြမြန်လေးလာတက်သွားတယ်လို့စာရေးထားပါတယ်။နောက်ထပ်ဗီဒီယိုတစ်ခုမှာတော့အသက်29နှစ်အရွယ် Joe Jonas က Rock and Roll ဘီယင် Elvis Presley လို့အနီအောင်ဝစ်ဆုံနဲ့ဝတ်ထားတဲ့လူနဲ့အတူမင်္ဂလာရှောင်းလန်းအဆုံးမှာစောင့်နေတာတွေ့ရမှာပါ။အသက်23နှစ်အရွယ်သူတို့သမီးကတော့သူတို့သမီးဝစ်ဆုံကောင်းသောဘဝလက်မှာမင်္ဂလာပန်းစည်းကင်ပြီးတော့အဲ့ချိန်မှာသူတို့တငယ်ချင်းဆန်နဲ့ရှေးက speechless စကလုံးတွေပျောက်ဆုံးနေတယ်ဆိုတဲ့သချင်းဆိုပေးထားချိန်မှာသူတို့သမီးဝင်လာပါတယ်။နောက်ကြတော့သူတို့ဇုံတွေရာသက်ပံပေါင်းဖက်ဖို့အပြန်အလှန်မင်္ဂလာကတိတွေပေးနေတာတွေ့ရပါတယ်။သူတို့ကအရင်ကတော့ပြင်သစ်မှာမင်္ဂလာဆောင်မလို့သတင်းတွေမှာရေးနေတာပါ။ဒါပေမဲ့လည်းသူတို့မင်္ဂလာပွဲကိုခက်ချင်းချင်းနဲ့တိတ်တိတ်ဆိတ်ဆိတ်လုပ်ချင်တယ်လို့လည်း interview တစ်ခုမှာပြောထားတာရှိပါတယ်။အခုမင်္ဂလာဆောင်လိုက်တဲ့ Joe ရဲ့ညီဖြစ်တဲ့ Nick Jonas ကတော့ဟိုတလောတော့ကပဲဘောလီဝုဒ်ကထိတ်တန်းနာမည်ကြီးမင်းသမီးပရိယန်ကာချောပရာနဲ့လက်ထပ်ထိမ်းမြှားခဲ့ပါရဲ့ရှင
် Hey y'all friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တော့ရောင်တင်းလောအစီအစဉ်ကို radio မှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်ဆက်ပြီးတော့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကဗျာဆရာမရွှေပိုးအိမ်ပကိုးကသူဘာကိုယုံကြည်တယ်လဲဆိုတာဝေမျှထားပါတယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်နားပါရှင်ဒီတိုင်းမှာသူယုံကြည်ရာအကြောင်းများတော့ရှိနေပါလိမ့်မယ်ကဗျာရေးသူတကယ်ကြည့်ဒီလူတို့ဖြစ်တဲ့အတွက်မိမသားတဦးဖြစ်မွေးဖွားလာခဲ့တဲ့အတွက်မိမတဦးနေရာနဲ့ကျမယုံကြည်နေတဲ့အကြောင်းအရာလေးတခုရှိပါတယ်ရှင်အဲ့ဒါကတော့မိမဆိုတာမိဖို့တက်တက်မင်းဖောက်လာတာမဟုတ်ဘူး။ဘယ်လိုအခြေအနေမျိုးပဲရောက်နေပါစေ။သူစွမ်းနိုင်တော့ခွန်အားနဲ့ကဘာမြေကြီးရဲ့တနေရာမှာအတုံးဝင်တဲ့လူသားတယောက်ဖြစ်နေရမယ်ဆိုရယ်ယုံကြည်ချက်ပါပဲ။မိမတူဖြစ်မွေးဖောက်လာရတဲ့ကြားရဲ့ပညာပြင်ဝင့်မရတာ၊စိတ်ရုံးလုံးလုံးနေကြတဲ့ဘဝအခြေအနေမျိုးနဲ့ဖြတ်တန်းနေရတာ။အသိပညာမပြည့်စုံတဲ့အချိန်မှာပဲအိမ်ဆောင်ဆော့ဆော့ကြသွားရလို့အိမ်ဆောင်မှုတာဝန်ကြီးကလေးတွေရဲ့မိခင်ဖြစ်သွားလို့ယောက်ျားကကို့ပေါ်မကောင်းလို့ဂျိုင်းမခံနေရလို့အဲ့လိုအခြေအနေမျိုးတွေကနေနောက်ဆုံးပြည့်တဲ့သားတခုဖြစ်ခဲ့ရင်တော့မှနောက်ဆုံးတစ်ခုလက်ပြောက်မဆိုးမတခုဖြစ်နေခဲ့ရင်တော့မှနောက်ဆုံးသူများအငယ်နောက်ဘဝဖြစ်နေခဲ့ရင်တော့မှဒီကိုယ်သူတို့ဦးရဲ့နေရာနဲ့အញ្ញံဆုံးရုံးထွက်နိုင်မှုအတွက်ကျမတို့မိမတွေရဲ့အင်အားတွေကိုချစ်သမျှအကုန်ထုတ်သုံးရပါလိမ့်မယ်။အဲ့လိုပြောရတဲ့ကျမကမိမဝါးတွေတူလားဆိုတာမဟုတ်ပါဘူးရှင်။ဒါကကိုကိုကိုလည်းလူသားတယောက်အနေနဲ့နေနေလူသားတယောက်အနေနဲ့ပဲအရာရာကိုခံစားတယ်အချိန်နည်းအရရက်ကိုလည်းလူဆိုရရှူတော့ကနေပြီးတော့ပဲကြည့်ပါရဲ့မြင်ပါရဲ့တွေးပါရဲ့ထက်ကကိုကကိုကိုကိုတယောက်လိုပဲတွေးနေတယ်ကိုပတ်ဝန်းကျင်က ကိုအတိုင်းဝိုင်းကိုကျင်လည်းနေရတဲ့အဖွဲ့အစည်းရဲ့အတွင်းနဲ့အတိရမှာတော့မိန်းမတယောက်ဆိုရဲပေါင်းတစ်ခုကအလိုလိုရှိနေတာကိုမကျေနပ်ပြင်မဲ့လဲဒါအမှန်တရားလို့ဆိုပြီးလက်ခံနေရပါတယ်ဒီသားစုထဲမှာပဲဖြစ်ဖြစ်အလုပ်ခွင်ထဲမှာပဲဖြစ်ဖြစ်ကားမောင်းတဲ့အခါပဲဖြစ်ဖြစ်သူကမိန်းမတယောက်လေသူဦးဆောင်နိုင်မလားသူလုံနိုင်ပါမလားဆိုရဲအတင်းမျိုးတွေကိုတော်တော်များများစဉ်းစားဆုံးဖြတ်ကြလိမ့်ရှိရအောင်တွေ့ရပါတယ်အကြမ်းတော့ကျမတို့မှာလုံလုံဆန်နေအများကြီးရှိပါတယ်။လုံလုံဆန်ရှိသလားငါလုံမယ်ဆိုရက်ပြတ်သားမျိုးရှိရင်အချိန်တွေတော်တော်များများမှာကျမတို့အနေနဲ့ဘယ်ယောက်ျားဘယ်သူတဦးတယောက်ကမှအားကိုးနေကြမလို့လို့ကျမတို့ထင်ပါတယ်။ဂျိုပိုင်းဆိုင်ရာရအမျိုးသားတွေကအင်အားနည်းသွားတဲ့အတွက်အချို့အချိန်တွေမှာတကယ်ကိုအလျှော့ပေးလိုက်ရတာကလဲလို့လူသားတယောက်လုံလုံတဲ့အရာတိုင်းကိုကျမတို့အကျဉ်းရှိသလားလုပ်သွားဖို့လိုပါတယ်ရှင်။အင်းအောင်ကျမတယောက်ဖြစ်နေလို့ဆက်ဆံချရတဲ့အလုပ်လုပ်စရာမလိုဘူး။အခြားပညာရပ်ပိုင်းဆိုင်ရာတွေဘဝတိုးတက်ရရလုပ်နေစရာမလိုဘူး။ငါပညာမတက်လို့ယောက်ျားချတာပဲအားကိုးစားရမယ်ဘဝ။အဲ့လိုအသေးမျိုးတွေကိုဖြောက်ဖြက်ဖြစ်စေချင်ပါတယ်။ပုဂ္ဂိုလ်ကိုအားကိုးတတ်တဲ့အကျင့်ကိုလည်းကျင့်ကြည့်ချင်ပါတယ်။ဘာလို့လဲဆိုတော့လူတွေကအများနဲ့ကြောင်းနေနေတဲ့တဘဝအမျိုးသားဖြစ်ပါတယ်။ဒါဖြစ်တတ်တဲ့သဘောတရားပါ။ရပ်ပိုင်းဆိုင်ရာအရာလည်းတစ်ဆက်ကမြင့်တစ်ဆက်ကဆဲနေတဲ့အရာတစ်ဖြည်းဖြည်းချင်းကြောင်းနေနေပါတယ်။ဒီလူသားပြောက်မှာလူသားပြောက်မဖြစ်မနေရင်ဆိုင်ပြေကြုံရမယ်ဒုက္ခတွေလည်းရှိပါတယ်။ဘလောက်ပဲပျော်စရာကောင်းတဲ့ဘဝပဲဖြစ်ဖြစ်ဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲအပြည့်ပြည့်နေပါစေ။အိုနာတေးသေးဆိုရယ်လူဖြစ်ဒီမှုရဲ့အမှန်တရားကိုဘယ်သူမှရှောင်လဲလို့မရပါဘူး။ပြောချင်တာကဘလောက်ပဲကြမ်းခိုင်တန်ပါတဲ့ယောက်ျားပြောက်ပဲဖြစ်နေပါအောင်တော့သူ့မှာအင်အားနည်းတဲ့အခိုက်အတန့်တွေရှိလာနိုင်ပါတယ်ရှင်။သူ့မှာတားတဲ့ဘက်ကိုပြောင်းလဲနိုင်တဲ့စိတ်အခြေအနေလည်းရှိလာနိုင်ပါတယ်။ကိုကိုရနာမလူစားနဲ့အဲ့လိုကြောင်းနေလေရစိတ်ကန်းဆိုင်ရာအခြေအနေတွေရှိနေတာမင်းတို့မရနိုင်ရပြဒါလည်းအစ်စ်တင်ကိုဖတ်ခဲတဲ့အခြေအနေတစ်ခုပဲဖြစ်ပါလေကိုကိုရကိုဘဝကိုအခြေအနေကိုတိစောက်နေခြင်းရှိလာတဲ့အခါဘဝပေါ်ရှင်တန်ရတာပုံပြီးအသေးစိတ်ရှိလာမယ်လို့ကျမတို့ထင်ပါတယ်ရှင်ပုံပြီးတော့လည်းယုံကြည်မှုရှိလာပါလိမ့်မယ်ဒီတို့ဦးချင်းသားတဦးချင်းသားကအမိကိုပြင်းတဲ့ဘဝတွေကိုချက်ချင်းတာနဲ့အတူတူတွားကြမယ်ဆိုရင်ဒီကဘာလောကကြီးကလည်းဒီထက်ပိုပြီးတော့ပြောင်းကြရဲထင်ရလိမ့်မယ်လို့ကျမကတော့ကြုံကြည့်မိပါတယ်ရှင်။ပြီးပြီကျမရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်
တရုတ်နိုင်ငံကိုတင်သွင်းတဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်တရုတ်အစိုးရကသွင်းကုန်ခွန်တိုးမြှင့်လိုက်ပါတယ်။ဂျွန်လ10ရက်နေ့ကစပြီးတော့အမေရိကန်ကုန်ပစ္စည်းအမျိုးပေါင်း 9,000 ကျော်အနေနဲ့9ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိသွင်းကုန်ခွန်အသစ်တွေပေးဆောင်ရမှာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့အကောက်ခွန်ဆိုင်ရာကော်မရှင်ကဒီကနေ့ကြေညာလိုက်တာပါ။အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်အစိုးရကသွင်းကုန်ခွန်တိုးလိုက်တဲ့အတွက်တရုတ်ဘက်ကတံပြန်ဆောင်ရွက်တာဖြစ်ပါတယ်။အာရဗျစော်ဘွားများပြည်တော်စု UAE ကမ်းလွန်မှာဆာဒီအာရေဗျားကရေနံတင်တင်မော့နှစ်ဆင်းဟာသူ့ရဲ့အဆိုအဖြစ်အမှောက်လုံရနဲ့တမင်တိုက်ခိုက်ဖျက်ဆီးခံခဲ့ရတယ်လို့ဆာဒီအာရေဗျားကပြောကြားလိုက်ပါတယ်။ရေနံတင်တင်မော့တစ်စီးကအမေရိကန်ကိုတင်ပို့မဲ့ရေနံတွေကိုဆာဒီစိတ်ကန်းရက်စ်တန်နီဝါမှာတယ်ဖို့သွားနေစဉ်မှာတိုက်ခိုက်ခံရတယ်လို့ဆာဒီစွမ်းအင်ဝင်ကြီးကပြောပါတယ်။ဒါပေမဲ့ဘလောက်အတိုင်းအတာထိခိုက်သွားတယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။မရိမှုနဲ့ဆက်ဆွဲခံထားရတဲ့ WikiLeaks website တီထောင်သူ Julian Assange အမှုပြန်လည်စစ်ဆေးမယ်လို့ Sweden အစိုးရရှိနေတွေကဒီကနေ့ကြေညာလိုက်ပါတယ် Sweden မှာအမျိုးသမီးတယောက်ကိုမရိချင်းမှုနဲ့ဆက်ဆွဲခံရတဲ့ Assange ကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မတင်စတင်ကြားနာစစ်ဆေးခဲ့ပေမဲ့2019ခုနှစ်မှာ Assange ကဒီ Britain နိုင်ငံမှာ Ecuador တန်ရုံနဲ့ခေါ်လွန်ခဲ့ပြီးတဲ့နောက်အမှုကိုပိတ်ခဲ့ပါတယ်ဒါကြောင့်ဒီအမှုနဲ့ပတ်သက်လို့ကနဦးကြားနာမှုတွေအပြစ်သက်မလုပ်ရတဲ့အတွက်ပြန်စစ်ဆေးမှာဖြစ်တယ်လို့အစိုးရရှိနေချုပ်ယုံဒုညွန်ကြားမှုကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့လွှတ်တော်သက်တမ်းဝက်ရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပပါတယ်ရှင်
သ
တရင်ချင်းချုပ်ကိုမဆုမျက်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုက်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lok ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. Welcome.